ကျွန်တော်ဝင်းမေမှာမြန်မာနိုင်ငံမှာကိုဗစ်ရောဂါပိုးတွေ့သူတွေအချိန်ဟုန်နဲ့တက်လာချိန်မှာအထူးသဖြင့်ရန်ကုန်မြို့မှာတန်ကားတော်တချို့ပါကူးစက်ခံရပြီးဓာတ်ခွဲကန်းစစ်တာတချို့လည်းအလျင်မမီတာနဲ့အနက်မရတဲ့တန်ရာလူနာတွေကိုထိန်းနိုင်မှုရုန်းကန်ရတာတွေရှိလာနေပါတယ်။ဒါတွေကိုဘယ်လိုကင်ကွယ်မလဲဆိုတာကိုကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာသန်းနိုင်စိုးနဲ့ရန်ကုန်တိုင်းမှာကျန်းမာရေးကိုပါတွဲကန်ရတဲ့လူမှုရေးဝန်ကြီးဦးနိုင်ငံလင်းတို့ကိုမေးထားပါတယ်။အခုနောက်ဆုံးအင်းစိန်ရွာမှတန်ကားတော်စာတင်တိုင်းမှာရုတ်တရက်ရက်ဆက်ပိုးတွေ့ခဲ့ပုံကိုဒေါက်တာသန်းနိုင်စိုးကအခုလိုစရှင်းပြပါတယ်
။ဒေါက်တာသန်းနိုင်ရွာမဆရာရဲ့22ရက်နေ့မှာစပြီးရစ်တယ်ပေါ့နော်။ဒီနေ့မှာ12ဦးတွေ့ရယ်။23ရက်နေ့မှာ63ဦးတွေ့ရယ်။24ရက်နေ့မှာကျတော့189ဦးတွေ့ရယ်ပေါ့နော်။အဲအားလုံးပေါင်း963ဦးစစ်တဲ့ဆယ်မှာ354ဦးတွေ့ရယ်ပေါ့။ဒီကဲမှာမှဒီ22 23မှာထွက်တဲ့85ဦးကတော့တမတော်အသေးသေးဦးမှာဒါရောနော်24ရက်နေ့မှာထွက်တဲ့289ဦးကတော့တောက်တော်ကြီးဓမ္မယုံပေါ့ဓမ္မပေါ့နော်အဲကလေးစေးယုံပေါ့
ဒီနေရာမှာအခုလိုစက်တိုက်ချက်ချင်းပိုးတွင်လုံးမြင့်တက်လာခဲ့တာကဘာကြောင့်ဖြစ်နိုင်ပါလဲလို့မေးရမှာဒေါက်တာသန်းနိုင်စုကအ
ုံဆုံးမှုကတော့ဆရာတို့ကစာတင်တိုင်းဆိုတော့လေဒီအထဲမှာကျတော့သူနဲ့သူတန်နီးကက်တဲ့အနေထားတွေပေါ့ဆရာဒါကလည်းရှိနိုင်တာပေါ့နော်နောက်ဆုံးဖုံးပြီးတဲ့အချိန်တွေပါလေကျတော့လေစာတင်တိုင်းဆိုတော့ဒါအများပေါ့နော်မက်စီပါရင်မရှိဘဲနဲ့ပေါ့နော်ဒီကက်တဲ့အနေထားတွေလည်းရှိနေတာပေါ့
ဒါကြောင့်မို့ဆက်ကူးဆက်မှုတွေမဖြစ်ဖို့အရက်ပဲကျန်းမာရေးဝန်ကြီးဌာနနဲ့တပ်မတော်ဘက်တွေပူးပေါင်းပြီးမနေ့ကကာကွယ်ထိန်းချုပ်တာတွေသွားလုဆောင်ခဲ့တယ်လို့ဒေါက်တာသန်းနိုင်စုကဆက်ပြောပါတယ်ဒါအပြင်လူမှုရေးဝန်ကြီးဦးနိုင်ငယ်လင်းကလည်းဒီနေ့မှာအင်းစိန်ရွာမကျောင်းကိုသွားပြီးကူညီပေးဖို့ရှိတယ်လို့ဆိုပါတယ
်တိုင်းသာသနာရေးမှူးနဲ့ခရိုင်အုပ်ချုပ်ရေးနဲ့ကျွန်တော်နဲ့ပေါ့အဓိကဥဆောင်ပြီးတော့ဒါဆရာတော်ကြီးကိုတောက်ဖို့မယ်ဆရာတော်ကြီးတွေပါလို့အပ်လေတော်ရတဲ့ဟာလည်းကျွန်တော်ဖြည့်ဆည်းပေးမယ်ပြီးလို့ရှင်ဆရာတော်ကြီးတွေကိုယ်တိုင်ကကျမ်းမာရေးညွှန်ကြားချက်တွေနဲ့အညီဖြစ်နိုင်အောင်ပေါ့နော်အဓိကတော့ထပ်ပြီးတော့မပြန့်ပေါ်မကူးဆောက်အောင်ပေါ့ကျွန်တော်တို့ကြိုးစားပေးပါအောင်ကြာ
အခုလိုအချိန်မှာလူနာရီရုတ်တရက်ဇက်တိုက်များလာနေတာမို့ဓာခွဲကန်းပိုးစစ်ဆေးမှုတွေလည်းအလင်းမမီတာကြောင့်ပိုးတွေ့သူနဲတဲ့သူတွေကိုခိတမစစ်တော့ပဲပိုးများစွာတွေ့သူတွေကိုအဓိကစစ်မယ်လို့ဒေါက်တာသန်းနိုင်စိုးကအခုလိုဆက်ရှင်းပြပါတယ
်ကွာရန်တင်းစင်တာတွေမှာကျွန်တော်တို့ရှိရတဲ့လုံအောင်ပေါ့နော် 2.99 လောက်ပဲရှိရတဲ့ retirement စီပါလေအဲတစ်ဖက်ကလည်းဒီကျွန်တော် PUI တို့ contact တို့မှာကြာတော့အများအများရပေါ့နော် 40 ခိုင်တော့ထက်တောင်ရှိရအောင်နောက်မို့ကျွန်တော်တို့ဒီ quarantine center တွေကစစ်တဲ့ဟာကိုခဏလောက်3ရက်လောက်ခဏနားမယ်ပြီးခါကျရင် PUI တို့ contact တို့ဦးစားပေးပြီးဆက်မယ်ပေါ့ဘလို့ဆိုတော့အဲ့လိုတွေနဲ့ခဏလေး quarantine center မှာတွေ့ရတော့တွေ့ရခိုင်တော့အောက်ပဲရှိတော့သူခဏလေးထားမယ်ပေါ့နော်သူကလည်း quarantine center မှာ14ရက်ပြည့်ဟိုကလည်းအခုဆက်နိုင်တော့ပစ်သွားတဲ့ဒေတာကို
အဲ့ဒီတော့နောက်ပိုင်းမှာရောအလင်းမီအောင်မြန်မြန်ဆက်နိုင်ဖို့ဘလို့စီစဉ်ရှိပါလဲလို့မေးရမှာဒေါက်တာသန်းနိုင်စိုးကအမြန်ဆက်နိုင်တာတွေလည်းမှားထားတယ်လို့အခုလိုဆိုပါလဲ
ကျွန်တော်ကိုကြီးရနေပြီးတော့တပစ် test antigen ပေါ့သူကကျွန်တော် antigen test နဲ့သိပေါ့နော်အဲ့ကိုရရလေလူရဲ့အတိုင်းလေးရှိတယ်ပေါ့နော်အဲ့တော့ကျွန်တော်တို့မကြခဲ့တော့ပါပေါ့နော်ကျွန်တော်တို့ဒီလကုံတော့မှန်လာတယ်ပေါ့
ဒီနေရာမှာတန်တရားလူနာဖြစ်တဲ့အနန့်ပြောက်သူတို့ချို့အင်းပြန်လွတ်နေရတဲ့အနေအထားကိုထိနိုင်ဖို့ဒီအနန့်ပြောက်စောက်ကြီးစခန်းတွေအတွက်တိုင်းစင်ကနေမြို့စင်နဲ့မြန်မြန်များများလုပ်နေပြီလို့ဦးနိုင်ငံလင်းကရှင်းပြပါတယ
်တိုင်းစင်ကနေပြီးတော့စီမံခန့်ခွဲတဲ့အစီအရာနေပြီးတော့မြို့နယ်စင်စီဗီယက်ကြီးတွေဒီအနန့်နေရတဲ့လူတွေထားဖို့ကျွန်တော်တို့အနော်စီယက်စင်တာပေါ့အနော်စီယက်စင်တာအဲ့ဒီတော့ PUI center ကိုခေါ်တာပေါ့နော်အဲ့ဒီ center တွေကိုကျွန်တော်တည်ထောင်မယ်ပြီးလို့ရှိရင်အဲ့ဒီလမ်းမရတဲ့လူတွေထည့်မယ်အဲ့ဒီမြို့နယ်ဆိုင် ICU ကြီးတွေကကွန်တက်တွေထားမယ
်တကယ်တော့ဒီ COVID တန်လျာရှိသူတွေရန်ကုန်မှာရုတ်တရက်များလာတာကြောင့်အသွားအလာကန့်သက်စခန်းတွေမှာအခုလက်ရှိလူပေါင်း13,000နီးပါးကိုလက်ခံထားရတယ်လို့ဦးနိုင်ငံလင်းကဆိုပါတယ်ခင်ဗျကျွန်တော်ဝင်းမင်ပါ